ယူကရိန်းနိုင်ငံကဇပိုရီဇီယာနျူကလ িয়ার စက်ရုံကိုကြီးစုစစ်ဆေးဖို့အပြည်ပြည်ဆိုင်ရာအနုမြူအေဂျင်စီရဲ့ကြွမ်းကျင်သူအဖွဲ့တွားရောက်နေပြီလို့ကုလသမဂ္ဂအနုမြူစွာရင်အခြေခံကပြောပါတယ်။အဖွဲ့ကိုသူဦးဆောင်မှာဖြစ်တယ်လို့ IAEA ရဲ့အကြံကြားမှုချုပ်ရာဖေးမာရီယာနိုကရော့စီကလူမှုစာမျက်နှာမှာရေးထားပါတယ်။ဥရောပနဲ့ယူကရိန်းရဲ့အကြီးမားဆုံးနျူကလ িয়ার တအားပေးစက်ရုံရဲ့စိတ်ချလုံခြုံရေးကိုကျွန်တော်တို့ကာကွယ်ရပါမယ်လို့သူကဆိုပါတယ်။ဒီခီးစင်မှာစက်ရုံရဲ့ရုပ်ပိုင်းဆိုင်ရာအပြည့်စည်ကိုစစ်ဆေးတတ်မှတ်မှာဖြစ်ပြီးစိတ်ချလုံခြုံရေးစနစ်တွေအလုံးလုံးနိုင်မလုံးနိုင်ကိုလည်းဆုံးဖြတ်မှာဖြစ်တယ်လို့ IAEA ကပြောပါတယ်။ဒါ့အပြင်ဝန်ထမ်းတွေရဲ့အခြေအနေနဲ့ရေးပေါ်လုံခြုံစိတ်ချရေးဆောင်ရွက်ချက်တွေကိုလုံနိုင်မလုံနိုင်ကိုလည်းကြီးစုမှာဖြစ်တယ်လို့ဆိုပါတယ်။ဒီခီးစင်ကနေနျူကလ িয়ার လုံခြုံရေးဆိုင်ရာလုံပုံကိုင်မုံတွေကိုချိုးဖောက်နေတဲ့အချက်လက်တွေကိုရှင်းရှင်းလင်းလင်းထွက်ပေါ်လာမယ်လို့မျှော်လင့်နေကြောင်းယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမီထရိုကူလီဘော့ကပြောပါတယ်။IAEA ရဲ့အလုပ်တွေကိုထောက်ခံကြရုရှားကပြောပါတယ်။ဒါပေမဲ့စစ်ရုံဝင်ကျင်ကိုစစ်ရေးကင်းစုံဖြစ်သတ်မှတ်ပြီးစစ်ရုရှားစစ်သားတွေရုပ်သိမ်းဖို့တော့ညှင်းဆိုထားခဲ့ပါတယ်။